နယူးဟမ်ရှယ်မှာလုံမဲ့ပါတီတွင်ရက်ကောက်ပွဲမတိုင်ခင်စစ်တမ်းတွေရဆွေးနော်မစ္စတာဆန်ဒါစ်ကမစ္စတာဘူတာဂျက်ကိုထိတ်ကကတ်တာနေပါတယ်သူရဲ့နောက်မှာတော့မစ္စတာဘိုင်ဒန်နဲ့အထက်လွှတ်တော်မှဝရန်တို့ရှိပြီးတော့အထက်လွှတ်တော်မှကလိုဘယ်ချာကတော့နံပါတ်5နေရာမှာရှိနေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာတတိယကနေ့ကကျင်းပခဲ့တဲ့အော်စကာအကယ်ဒမီဆုပေးပွဲမှာကိုရီးယားရုပ်ရှင်ကပါရာဆိုက်ကအကောင်းဆုံးရုပ်ရှင်ဆက်ကားဆုရရှိသွားပါတယ်။ဒါဟာအော်စကာဆုသမိုင်းမှာအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကပထမဆုံးအကြိမ်အကောင်းဆုံးဆက်ကားဆုရရှိတဲ့သမိုင်းတွင်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားကဆင်းရဲချမ်းသာကွာဟတဲ့လူမှုအတိုင်းဝိုင်းနှစ်ခုကိုရိုက်ပြတဲ့ပါရာဆိုက်ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံးဒါရိုက်တာဆု၊နိုင်ငံတကာရုပ်ရှင်ဆုမိနမ်းမဟုတ်တဲ့ရိုက်ညွန်းစုစုစုပေါင်းအော်စကာစု၄စုရရှိသွားတာပါသူ့ရဲ့အတွေ့အမြင်တွေကိုလက်တွေ့အကောင်အထည်ဖော်ခွင့်ပေးသူအလုံးကိုကျေးဇူးတင်တယ်လို့ဒါရိုက်တာဘွန်ဂျူဟွန်းကစုလက်ခံမိန့်ခွန်းမှပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံအတွက်ပထမဆုံးအော်စကာစုတွေရရှိတဲ့အတွက်ဂုဏ်ယူကြောင်းလည်းပြောကြားသွားပါတယ်62ကြိမ်မြောက်အော်စကာဆုပေးပွဲမှာအကောင်းဆုံးမင်းသားဆုကိုတော့ဂျိုကာရုပ်ရှင်ကားမှဂျိုကာအဖြစ်တရုတ်ဆောင်တဲ့ဟွာကင်ဖီနစ်ကရရှိပါတယ်ဂျူဒီဇက်ကားမှဟောလိဝုဒ်မင်းသမီးကြီးဂျူဒီဂါလန်အနေနဲ့တရုတ်ဆောင်ခဲ့တဲ့မင်းသမီးရနယ်ဇွဲဝဲကာကအကောင်းဆုံးမင်းသမီးဆုရရှိပါရယ်အကောင်းဆုံးဇက်ဖို့မင်းသားဆုကိုတော့ Once Upon a Time in Hollywood ရုပ်ရှင်ဆက်ကားမှာတရုတ်ဆောင်တဲ့မင်းသား Brad Pitt အကောင်းဆုံးဇက်ဖို့မင်းသမီးဆုကိုတော့ Marriage Story ဆက်ကားကမင်းသမီး Laura Dano ကရရှိသွားပါရယ် Parasite ရုပ်ရှင်ပြီးရင်ဆုတွေအများဆုံးရသွားတာကတော့ 1917 ဒုတိယကမ္ဘာစစ်ကားဖြစ်ပါရယ်ရုပ်ရှင်တရုတ်ကိုအမြင်ပိုင်းနဲ့တရုတ်ဖော်ပေးတဲ့ visual effects ဆု cinematography ဆုနဲ့အသံပိုင်းဆိုင်ရာ sound mixing ဆု၃စုရရှိခဲ့တာဖြစ်ပါတယ်